မြန်မာပြည်ကိုဆက်ဆံမလုပ်ဘဲအတိအကျံထားတဲ့နည်းဟာမြန်မာပြည်သူတွေကိုအကူအညီပေးရမရောက်ဘူးလို့အာဆီယံအဖွဲ့ရဲ့အထူးကိုယ်စားလှယ်မလေးရှားနိုင်ငံသားဝင်ကြီးစိုက်ဟာမစ်အယ်ဘာကပြောပါတယ်နိုင်ငံတကာကနေအတိအကျံထားပြီးဆက်ဆံလို့မြန်မာပြည်သူတွေခံရမဲ့ဒဏ်ဟာစစ်တပ်ကအုပ်ချုပ်တာတဲ့ပို့ပြီးတော့ခံရလိမ့်မယ်လို့လည်းသူကပြောပါတယ်နောက်ပြီးအာရှဒေသတွင်းနိုင်ငံတွေအနေနဲ့မြန်မာစစ်ဆေးရကိုဘယ်လိုဆက်ဆံမလဲဆိုတာအလေးနဲ့စဉ်းစားဖို့လိုနေပြီလို့မလေးရှားနိုင်ငံရဲ့ဝန်ကြီးကလည်းပြောပါတယ်။မစ္စတာစိုက်ဟာမစ်ဟာမြန်မာပြည်ကိုမကြာခင်တုန်းကပဲတောက်ရောက်လဲပတ်ခဲ့တဲ့သူဖြစ်ပြီးသူရောက်ရှိစဉ်ကမြန်မာပြည်မှာအရေးကြီးတဲ့နိုင်ငံရေးပြောင်းလဲမှုတွေဘာမှမတွေ့ခဲ့ရတဲ့အပြင်အဖမ်းဆီးခံရတဲ့အတိုက်ခံကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ခွင့်မရအောင်လို့စစ်ဆေးရကတားဆီးခဲ့တာရှိပါတယ်။ဒီလိုကိုမှန်းကြလို့ရှိရင်အာဆီယံနိုင်ငံတွေရဲ့အစည်းအဝေးကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပဖို့ရှိပါတယ်မြန်မာပြည်ကိုဒီမိုကရေစီပြည်ဝင်ပြောင်းလဲရေးတွေဖြစ်ပေါ်လာအောင်အထူးကြံထားပြီးတော့ဖိအားတွေပေးဖို့လိုနေတယ်လို့ဒေတာရင်းအာဆီယံဖွဲ့ဝင်နိုင်ငံတချို့ကနေအကြံဉာဏ်ပေးနေကြတာရှိပါတယ်